ဟုတ်လားရှင်မင်းနော်အခုတစ်ပတ်ကျွန်တော်တို့တနင်္ဂနွေဆွေးနွေးပွဲစကားဝိုင်းမှာမြန်မာလူငယ်တွေနိုင်ငံရေးလောကတဲကိုတက်တက်ကြွကြွနဲ့ပါဝင်လာပြီးတော့ဒီမိုကရေစီနိုင်ငံထူထောင်နိုင်ဖို့အတွက်ကိုယ့်ကိုယ်ကိုအရေးသွေးတိုးမြင့်အောင်ဘယ်လိုဆောင်ရွက်သင့်တယ်ဘယ်လိုပဲပုံလှုပ်ရှားသင့်ကြတယ်တိုင်းကျိုးပြည်ကျိုးပြည်သူလူထုအကျိုးအတွက်ဘယ်လိုလှုပ်ရှားဆောင်ရွက်သင့်ကြတယ်ဆိုတဲ့အကြောင်းတွေကိုဆွေးနွေးသုံးသပ်သွားပါမယ်ဒီစကားဝိုင်းမှာပါဝင်ဖို့ဖိတ်ကြားထားတဲ့သူတွေကတော့အသက်ငယ်ငယ်ရွယ်ရွယ်နဲ့နိုင်ငံရေးလောကတဲကိုရောက်ရှိပြီးမြန်မာအရေးကိုလှုပ်ရှားဆောင်ရွက်ပေးနေကြတဲ့အမေရိကန်ပြည်သားစုကယ်လီဖိုးနီးယားပြည်နယ်ဘာကလီတက္ကသိုလ်ကအခု PhD သင်တန်းတက်ရောက်နေတဲ့ကိုမင်းစင်ဗီဒီနိုင်ငံလန်ဒန်မြို့မှာအခြေစိုက်တဲ့ Burma Campaign UK အဖွဲ့ကအမှတ်ဆိုရာဖန်းအမေရိကန်ပြည်ထောင်စုညူအောက်မြို့မှာအခြေစိုက်တဲ့ Burma Today Internet သတင်းမဂ္ဂဇင်းတာဝန်ခံ Editor ကိုမြင့်လှိုင်နဲ့မြန်မာနိုင်ငံငွေမြူရေးနဲ့တိမွေးကူတက္ကသိုလ်ကနီးပြဟောင်းကိုမောင်မောင်လွင်တို့ဖြစ်ကြပါတယ်။အင်္ဂလိပ်ခေတ်ကလေးကစပြီးသမိုင်းကြောင်းတစ်လျှောက်မှာလူငယ်တွေရဲ့အခန်းကဏ္ဍပြောင်ရွှေ့ခဲ့တာကိုမြင်တွေ့ခဲ့ကြပါတယ်။အခုလည်းပဲဒေါအောင်ဆန်းစုကြည်ကနေကျေကျုပ်ဘဝနေပြီးတော့လွတ်မြောက်လာပြီးတဲ့နောက်ပိုင်းမိန်ကုန်းနေပြောကြခဲ့တဲ့နေရာမှာလူငယ်မျိုးဆက်သစ်တွေပေါ်မှာနိုင်ငံအနေနဲ့အားကိုးကြရမှာဖြစ်ကြောင်းမှာကြားနေတာအခါမလတ်လိုလိုပဲကြားနေရပါတယ်။ပြည်တွင်းမှာလူငယ်ကွန်ရက်အဖွဲ့တွေကနေပြီးလူမှုရေးပညာရေးကဏ္ဍတွေမှာလှုပ်ရှားနေကြတာတွေကိုလည်းပဲသတင်းတွေထဲမှာကြားနေရပါတယ်။ဒီတော့ဒီလူငယ်တွေအနေနဲ့နိုင်ငံရေးလောကမှာပါတက်တက်ကြွကြွနဲ့ပါဝင်လှုပ်ရှားပြီးဒီမိုကရေစီနိုင်ငံထူထောင်ရေးအတွက်ဘယ်လိုပဲပုံဆောင်ရွက်သင့်ကြတယ်ဆိုတာတွေကိုအကြံဉာဏ်ပေးထောက်ပြဖို့ကိုမင်းစင်ကိုဥစွာပါဒမဖိတ်ခေါ်ပြစီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီလူငယ်တဘာဝလျှောက်ကျွန်တော်တို့ဒီ14-15နှစ်သားအရွယ်မှာ1988ခုနှစ်ရှစ်လေးလုံးအရေးတော်ဝန်ကြီးကိုကြုံခဲ့တဲ့အခါကျတော့လူငယ်တဘာဝအရကတော့ဒီမတရားတာမဟုတ်တာမမှန်တာကိုတွေ့ရင်အလိုလျောက်ပေါ်လေပြန်ပြီးတော့တုံ့ပြန်တတ်တဲ့အလိုလျောက်ပြန်ပြီးတော့ခုခံတတ်တဲ့တဘာဝတော့ရှိပါတယ်ဒီတဘာဝရတော့လူငယ်တွေဟာဟလာတခုခုဖြစ်လာပြီဆိုရင်ဟလာဒီတရားတဲ့ဘက်ကမှန်တဲ့ဘက်ကနေပြီးတော့ရက်တည်ပြီးတော့လှုပ်လှေလှုပ်ထားရှိပါတယ်အဲတချို့လူကြီးမျိုးဆက်တွေကတော့လူငယ်တွေကိုဟလာစိတ်ပြတ်သွားပြီလူငယ်တွေကတော့မျှော်လင့်စရာမရှိတော့ဘူးလို့ဆိုသေးတော့ညာလေကျွန်တော်ဒီ2009ခုနှစ်မှာကြည့်မယ်ဆိုရင်လူငယ်လေးတွေအများကြီးထောက်လာတာတွေ့ရပါတယ်ဟလာဟိုဂျူကြီးရဲ့မျက်စိစပုပ်မွေးစူးမဲ့ဟလာဒီ hip hop to rap to အစားအသောက်လုပ်နေတဲ့လူငယ်တွေတော်မှနိုင်ငံရေးမှာဝင်ပြီးတော့တက်တက်တွတ်တွပါလာတာတွေ့ရပါတယ်။ဒါကတော့ဒီအလိုလျောက်ပေါ့လေ။ဒါလူငယ်တဘာဝအရာတုံ့ပြန်တာပါ။ကျွန်တော်ကဒီနေရာကနေနောက်တစ်ဆင့်ပြောချင်တာကတော့ဒီအလိုလျောက်တုံ့ပြန်မှုပေါ့နော်။ခံစားမှုအရာတုံ့ပြန်မှုကနေပြီးတော့ယုံကြည်ချက်ဆိုတဲ့အဆင့်ကိုပြောင်းသွားဖို့ကတော့အချိန်ကြီးပါပါတယ်။ဒါကတော့အရေးပါပါတယ်။ဒီခံစားမှုလျောက်တုံ့ပြန်တဲ့နေရာကနေပြီးတော့နိုင်ငံရေးကိုတကယ်ဖြစ်ဖြစ်ရောက်အကျိုးဆောင်ခြင်းနဲ့ဆိုရင်တော့ယုံကြည်ချက်ဆိုတာပါလာပါတယ်။တဘောကတော့လေကိုဘလောက်ပဲစေတနာရှိလို့ဟလာမီးလောင်နေတာကိုမီးငိမ့်မယ်ဆိုရင်ဟလာမီးသက်သမားကသာပို့ပြီးတော့ထိထိရောက်နေနေတယ်။တဘောကလိုအပ်တဲ့တွန်းကျင်မှုလိုအပ်တဲ့လေးလာမှုလုပ်ဖို့လိုပါတယ်။အဒါမှသာလင်ဟလာဒီနိုင်ငံရေးကိုထိထိရောက်လွတ်နိုင်မှာဖြစ်ပါတယ်။အဲဒီနေရာမှာတော့မြန်မာနိုင်ငံမှာကဒီလိုအပ်တဲ့လေးလာမှုတွေလုပ်ဖို့အတွက်ရေကန်ရေကန်မကောင်းတဲ့အတွက်ကြောင့်မို့လူငယ်တွေအနေနဲ့ကအမတန်မှအခက်အခဲရှိပါတယ်။ကျွန်တော်ပြောချင်တာကတော့ဒီခေတ်ကစနစ်ကနေပြီးတော့တာဝန်မဲ့တဲ့အတွက်ကြောင့်မို့ကိုကိုကိုလေဟလာအမမလုံနိုင်ဘူးလို့စိတ်ကိုချမဲ့အစားခိကစနစ်ကတာဝန်မဲ့ငါကိုကိုကိုပို့ပြီးတော့တာဝန်ယူရမယ်ဆိုပြီးတော့စ조사မယ်ဆိုရင်ဟလာအခုလိုခေတ်ပေါ်လာမီဒီယာခေတ်ကြီးအခုလိုမျိုးအင်တာနက်ခေတ်ကြီးမှာဆိုရင်လိလာစရာတွေကအရင်နှုန်းကတက်ပို့ပြီးတော့များပြားပါတယ်ဒါကြောင့်ကျွန်တော်ပြောချင်တာကတော့ခိကစနစ်ကတာဝန်မဲ့တော့ညာလေကိုကိုကိုတာဝန်ယူမယ်ဆိုရင်အသိနဲ့လုပ်မယ်ဆိုရင်ခုနကလူငယ်တဘာဝအလိုလျောက်တုံ့ပြန်တဲ့အနေထားခံစားချက်အရဝင်ရောက်ဆောင်ရွက်တဲ့အနေထားကနေပြီးတော့ယုံကြည်ချက်ဆိုတဲ့အဆင့်ကိုတန်လန်းနေမှာဖြစ်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ပါတယ်ခင်ဗျာဒီလူငယ်တွေဆိုတာကတော့ကိုမင်းစင်ပြောခဲ့သလိုပါပဲကဘာအရရနိုင်ငံတကာမှာဒါမဟုတ်တာကိုမြင်လို့ရှိရင်မခံနိုင်မရနိုင်ဖြစ်ပြီးတော့ဒီဥဆောင်တယ်ဆန္ဒပြကြတယ်လှုပ်ရှားကြတယ်ဒီကနေပြီးတော့မှတဆင့်နိုင်ငံရေးပြောင်းလဲတွေဖြစ်ပေါ်လာတာတွေလည်းပဲဒီနေ့ကဘာမှာကျွန်တော်တို့မျက်မြင်ကိုယ်တွေတွေ့နေမြင်နေကြရတာပါပဲပြည်တွင်းမှာလည်းပဲဒီလူငယ်ကွန်ရက်အဖွဲ့အစည်းတွေလှုပ်ကြတယ်လူမှုရေးလုပ်ငန်းတွေလှုပ်ကြတယ်အဲ့လိုလှုပ်ကြကန်ကြတာကိုကျွန်တော်တို့ပြည်ပမှာရှိနေတဲ့ဒီလူငယ်တွေအနေနဲ့နော်ဘယ်လိုအကြံဉာဏ်ပေးနိုင်မယ်ဘယ်လိုကူညီနိုင်မယ်နောက်ပြည်ပမှာရှိနေတဲ့အတွေ့အကြုံတွေနဲ့ဘယ်လိုသူတို့ကိုဆက်သွယ်နိုင်မလဲဆိုတာဒါတွေလည်းပဲစဉ်းစားဖို့လိုပါတယ်အဲ့တော့အခုဒီအင်္ဂလန်မှာမတ်ဆိုရာဖန်းလို့ဆိုလို့ရှိရင်လည်းပဲဒီတစ်ချိန်လုံးပဲနော်ဒီတက်တက်ကြွားကြွားနဲ့လှုပ်ရှားနေကြတယ်ဒီမြန်မာနိုင်ငံကလူငယ်တွေရဲ့လှုပ်ရှားမှုတွေပတ်သက်ဘယ်လိုများသုံးသပ်မိရလဲခင်ဗျ
ဟုတ်ကဲ့ကျွန်မအမြင်မှာတော့ပေါ့နော်အဲဒေါက်ဆန်စုကြည်ပြောသလိုပါပဲလူငယ်တွေပို့ပြီးတော့မြန်မာပြည်ရဲ့နိုင်ငံရေးအတွက်ပါဝင်လာဖို့အဲ့ဒါအင်မတန်ကိုအရေးကြီးနေပါပဲအဲ့ဒါကြောင့်ဒီနိုင်ငံရေးအတွက်မှာပါဝင်လာဖို့အတွက်ပထမအဆင့်ကျတော့နိုင်ငံရေးအသိပညာကိုလည်လာဖို့လိုအပ်ပါတယ်အဲ့ဒီတစ်ဆင့်မှာပဲပြီးရင်အခြားလူငယ်တွေနဲ့ ကိုလိုမျိုးသဘောတူညီချက်ရှိတဲ့အခြားလူငယ်တွေတဲ့ပေါင်းပြီးတော့အဲ့ဒါကိုအမြင်တွေကိုဖလှယ်ကြပေါ့နော်အဖလှယ်ကြပြီးတော့ဆွေးနွေးကြပြီးတော့ဒီအမြင်နိုင်ငံရေးအမြင်တွေကိုလက်တွေ့ကြကျမတို့တိုင်းပြည်သက်လဲလို့အကောင့်ထဲပေါ်နိုင်မလဲဆိုတာကိုတောက်ထားတဲ့ဆေးတွေလို့ရပါတယ်ပြီးတော့လက်တွေ့ကြလို့တဲ့အချိန်မှာပေါ့နော်အဲ့ဒါလူမှုရေးလုပ်ငန်းပိုင်းမှာလည်းလုပ်လို့ရတယ်မဟုတ်ရင်လည်းပဲနိုင်ငံရေးလုပ်ငန်းမှာလည်းလုပ်လို့ရပါတယ်ဒါပေမဲ့ခုနကကိုမြင့်စင်ပြောသလိုပေါ့နော်နိုင်ငံရေးနဲ့တကယ်ကြီးကလုပ်မယ်ဆိုရင်တော့ဒီအနာရှင်အောက်မှာကလုံလောက်မှုမရှိတဲ့အချိန်မှာဆိုတော့အဲ့ဒါအန်ဒီယေတွေတော့များပါတယ်ဒါပေမဲ့ဒီအန်ဒီယေတွေပေါ့နော်ဒီလိုမျိုးကြောက်စိတ်ရှိတဲ့အရာကိုပဲကြောက်သွားအောင်လဲလူငယ်တွေပို့ပြီးတော့လုပ်ဖို့လိုအပ်တယ်လို့လည်းကျွန်မမြင်ပါတယ်ပြီးတော့ဆက်ထဲမှာပဲနိုင်ငံရေးလုပ်တဲ့အချိန်မှာပေါ့နော်ပြည်သူလူထုတဲ့မှာအမြဲတမ်းရပ်တည်ရမယ်ပြီးတော့ပြည်သူလူထုရဲ့ဒုက္ခတွေကိုကျွန်မတို့လူငယ်တွေပို့ပြီးတော့လေ့လာရမယ်ပြီးတော့သူတို့ရဲ့နေ့စဉ်နေ့တိုင်းဖြစ်ပြနေတဲ့ဖြစ်ပြတွေပေါ့နော်သူတို့ဖြတ်သန်းလာရတဲ့ဒုက္ခတွေကိုဥပပါသူတို့ကလေးတောင်းတဲ့ဖို့အတွက်မော်ရင်လည်းပဲစေဝါတွေလိုအပ်တဲ့အတွက်အဲ့ဒီဟာတွေကိုကျွန်မတို့အမြဲတမ်းတည်ထားရမယ်သိရမယ်ပေါ့နော်ပြီးတော့ပြည်သူလူထုတွေနဲ့အမြဲတမ်းဆက်ဆံမှုရှိရမယ်ပေါ့နော်ပြီးတော့နောက်တစ်ဆင့်ကျွန်မအမြင်မှာပေါ့ဒီလက်ရှိသံမန်စစ်သားတွေနဲ့ပေါ့နော်လူငယ်ပိုင်းမှာသူတို့နဲ့ဘယ်လိုပြန်ပြီးတော့စီရောက်နိုင်လဲဆိုတဲ့အချက်လက်တွေပေါ့နော်အဲ့ဒါအဲ့အရေးကြီးနေတယ်လို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့အဲ့တော့မြန်မာနိုင်ငံမှာကျွန်တော်တို့အခုမှမဟုတ်ပါဘူးလွန်ခဲ့တဲ့ဟလာအနှစ်20 30တည်းကပဲအများနဲ့ကြားနေခဲ့ကြရတယ်နိုင်ငံရေးလှုပ်လို့ရှိရင်အဖန်ခံရမယ်ထောင်ကျမယ်ဒီတော့နိုင်ငံရေးလောကတွေကိုမဝင်ဖို့လို့နိုင်ငံရေးလှုပ်ရှားမှုတွေမလုပ်ဖို့လို့မိဘတွေကနေပြီးတော့သားတွေသမီးတွေကိုပြောဆိုဟန်တားကြတာတွေလည်းပဲကြားပူးခဲ့ပါတယ်ဒီတော့ဒီလက်ရှိဖြစ်ပေါ်နေတဲ့အခြေအနေမှာခုနမဆူကပြောသလိုပဲဒီအာဏာရှင်အစိုးရတွေရဲ့လက်အောက်မှာအင်မတန်မှပဲအန္တရာယ်ကြီးတယ်ဆိုတော့လည်းသိကြပါတယ်ဒါပေမဲ့ညီလန်းရှာပြီးတော့လုပ်ရင်ရတယ်လို့လည်းပြောတဲ့လူတွေရှိတာပေါ့လေဒါတော့ကိုမြင့်လှိုင်အနေနဲ့တော့ဘယ်လိုများဒီကိစ္စပေါ်မှာမြင်လဲခင်ဗ
ျဟုတ်ကဲ့ဟိုဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေရပါတော့ဟုတ်လားနိုင်ငံရေးလှုပ်လို့ရှိရင်ဟုတ်လားလူငယ်တွေအနေနဲ့ဟိုအန်းခံရမယ်သတုံးတရားဖြစ်မယ်ဆိုတော့ဟိုဆိုရင်စိတ်ကတော့မိဘတွေမှာရှိသလိုလူငယ်တွေမှာလည်းရှိကြမှာပါပဲသို့တော့ဒီကျွန်တော်တိကျကျန်စဉ်းစားမယ်ဆိုလို့ရှိရင်နာမည်အနာဂတ်တွေကိုဥဆောင်ဥရပြုပြီးတော့နောက်တစ်ချိန်မှာဒီတိုင်းပြည်ကိုမြမအရေးဆောင်ရမယ့်လူတွေဟာဒီကနေ့လူငယ်တွေပဲဖြစ်ပါတယ်အဲ့တော့ခဏဦးကိုမင်းစင်ပြင်ပြခဲ့တယ်လို့ပေါ့နော်ကျွန်တော်တို့တွေကဟလာဟိုစိတ်တစ်ခုကြောင့်မလို့တစ်ခုခုလုပ်ခဲ့တယ်ဝါသနာပါလို့လုပ်ခဲ့တယ်အဲ့ကနေပြီးတော့နောက်တစ်ခါဒီမတ်ဆူရပြင်ပြခဲ့တယ်လို့ကျွန်တော်တို့ကစနစ်တကျဟိုလုပ်တိုင်းတဲ့အခြေအနေပေါ့နော်ဆိုတော့အဲ့လိုကျင်းနေကိုပြောင်းမှုပဲဟိုကျွန်တော်ဒီကနေ့လူငယ်နဲ့ပြည်တွင်းကလူငယ်နဲ့ကျွန်တော်ဆက်ဆံပြီးတော့လုပ်တဲ့အခါမှာကျွန်တော်တိုင်းပြည်ရဲ့လက်ရှိအခြေအနေအရကဟိုမှာအလုပ်တစ်ခုကိုစနစ်တကျမလုပ်တတ်တာတော့ကိုလုပ်ချင်တာလေးတစ်ခုကိုပဲဟိုပေါ့နော်လုပ်ချင်တဲ့ဟာမျိုးလုပ်ချင်တဲ့စိတ်တစ်ခုနဲ့ဆက်လုပ်တာမျိုးတွေရှိတယ်အားမျိုးတွေ့ရပါတယ်ခင်ဗျာဒီတော့ဒီလူငယ်တွေရဲ့ခုနကနဦးဒီလူငယ်ရဲ့စိတ်ဟိုတာမဟုတ်တာကိုမခံကျင်တဲ့စိတ်တိုင်းပြည်ကိုတို့တဲ့လိုတဲ့စိတ်အဲ့ဒီဟာကိုအရင်တည်ပြီးတော့အလုပ်တွေကိုကိုလုပ်ချင်တဲ့အလုပ်ကိုစနစ်တကျဟလာစီစဉ်ပြီးတော့အခုဆိုရင်ဟလာဘာပဲဖြစ်ဖို့ဒေါအောင်ဆန်းစုကြည်ရှိတယ်ဟလာမြို့သားဒီမိုကရေစီဖွဲ့ချုပ်ရှိတယ်နောက်တစ်ခါဟလာလူငယ်ကွန်ရက်တွေရှိမြန်ဟလာပြည်သာကျောင်းဆိုတာမျိုးရှိမြန်အဲ့ဒီခါမှာကျွန်တော်တို့ကဟိုဆက်တယ်ပြီးတော့ဟလာဟိုကြောက်တာတော့ကြောက်တာပဲအနေနဲ့ရှိတာတော့ရှိတာပဲတိုးတော့ကျွန်တော်တို့ကအပြောင်းလဲတစ်ခုကိုဟိုမလုပ်လို့ရှိရင်ဒီတိုင်းပြည်ကကြောင်းလဲမှာမဟုတ်ဘူးလေအဲ့တော့လူငယ်တွေအနေနဲ့ဟိုဘာပဲဖြစ်ဖြစ်ကိုတက်နိုင်တဲ့နေရာကိုရောက်နေတဲ့နေရာနေပြီးတော့ဟလာဟိုစနစ်တကျနဲ့စပြီးတော့ဟိုအလုပ်လုပ်ရင်တော့ကောင်းမယ်လို့ယူဆပါတယ်ခင်ဗျဟု
တ်ကဲ့အဲ့တော့ကိုအခုရှေ့ကပြောခဲ့ဆိုခဲ့ကြတဲ့သုံးသဝေဖန်ပဲကြားခဲ့ကြတဲ့အပေါ်မှာကိုမောင်လွန်ရောဗျဘယ်လိုမြင်ပါလဲပြောပါဦး
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့လူငယ်တွေရဲ့အထက်ကဏ္ဍပါပေါ့နော်ကျွန်တော်တို့နိုင်ငံတကာမှာပဲဖြစ်ဖြစ်ကျွန်တော်တို့လက်ရှိမြန်မာပြည်လူမျိုးကျွန်တော်တို့ဒီဒီမိုကရေစီကိုရှေ့ရှုနေတဲ့နိုင်ငံမျိုးမှာဖြစ်ဖြစ်ကျွန်တော်တို့ကလူငယ်ရဲ့အထက်ကဏ္ဍမေ့ကြောက်လို့မရဘူးပေါ့အဲဒါ ကျွန်တော်တို့လူငယ်တွေနဲ့ပတ်သက်လို့လည်းကျွန်တော်တို့အမျိုးမျိုးဒီကျွန်တော်တို့ဟိုမှာတော့အသေးပဲဖွင့်ဆိုကြတဲ့နေရာမှာလူငယ်တွေရဲ့တက်ကြွဖြတ်လက်မှုရဲရင်တက်သားမှုလို့ဆိုလို့အနေနာခံတဲ့ကိစ္စတွေတော့မတရားမှုလက်မခံဘဲအမှန်တရားကိုရှာဖွေတတ်တယ်ဆိုတဲ့ဟာတွေကဒီဟာတွေကကျွန်တော်တို့ဒီနေ့မြန်မာပြည်မှာခံစားနေရတဲ့ကျွန်တော်တို့နိုင်ငံရေးနဲ့စီးပွားရေးကျွန်တော်တို့ပာဝင်းမှုတွေပေါ်မှာဒီဟာတွေကလူငယ်တွေရဲ့အဓိကတာဝန်ရှိတယ်ဘောနော်လူငယ်တွေကလည်းဒီပေါ်မှာအဓိကအင်အားစုတစ်ရက်အနေနဲ့ကျွန်တော်တို့ဒါကိုကျွန်တော်တို့ဒါကျော်ဖြတ်နိုင်တဲ့အင်အားစုတစ်ရက်အနေနဲ့တော့ကျွန်တော်တို့အဓိကသုံးသပ်တယ်ဘောနော်အဲ့တော့ဒီတော့အဓိကကကျွန်တော်တို့ကဒီယနေ့မြန်မာပြည်ရဲ့နိုင်ငံရေးအကြောင်းလေးပဲဖြစ်ဖြစ်တော့ကျွန်တော်တို့စီးပွားရေးတိုးတက်ရေးပဲဖြစ်ဖြစ်ကျွန်တော်တို့ကဏ္ဍအားလုံးမှာဖွံ့ဖြိုးတိုးတက်မှုဆိုတာကလူငယ်တွေကမရှိမဖြစ်လိုရတဲ့ကိစ္စဖြစ်လို့ကြောင့်လူငယ်တွေကိုကျွန်တော်တို့အဓိကစီးဝေးရလိုအပ်တယ်အဲ့တော့လူငယ်တွေစီးဝေးရမယ့်နေရာမှာလည်းကျွန်တော်အမြင်ပြောရတော့လူငယ်တွေစီးဝေးနေဆိုတာကလည်းကျွန်တော်တာဝန်များများပေးစင်တယ်လို့နေရာလည်းပေးဖို့လိုအပ်တယ်ပေါ့နော်အဲ့တော့အဲ့လိုနေရာပေးကြတဲ့လူငယ်တွေကသူတို့ရဲ့စက်ကြောဖြတ်လက်မှုနဲ့သူတို့ရဲ့ဒီကျွန်တော်တို့ရှိတဲ့ဒီလူငယ်ရဲ့ဇယိုက်တွေကပေါ်လာပြီးတော့ကျွန်တော်တို့ကဒီခုနပြောဆိုခေတ်ကြောင်းစနစ်ကြောင်းဆက်ကိုအဓိကကြီးမားတဲ့တွန်းအားတရဖြစ်မယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းပဲဒီမြန်မာလူငယ်ကွန်ရက်အဖွဲ့တွေကနော်လုံနေခြင်နေကြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပြည်ပမှာရှိနေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဝိုင်းဝန်းပြီးတော့ကူညီအကြံပေးဖို့လည်းပဲဖိတ်ခေါ်ထားတာတွေလည်းကျွန်တော်တို့ကြားမိပါတယ်လူငယ်တွေကအခြေခံလူ့အခွင့်အရေးတွေပြည်ပဝဝရနိုင်ဖို့အတွက်ဒီမိုကရေစီထူထောင်နေတယ်လို့ပြောနေကြတယ်ဆန္ဒရှိကြတယ်ဒါပေမဲ့လို့သူတို့မှာကနီးပေးလမ်းပြလုပ်မဲ့ဒီပုံကိုယ်တွေလည်းပဲလိုအပ်နေတယ်စာအုပ်စာရန်နေနော်နောက်ပြီးတော့တခြားပစ္စည်းကိရိယာစသဖြင့်သူတို့မှာပြည်ပဝဝမရှိဘူးလို့ပြောကြဆိုကြတာလည်းကျွန်တော်တို့ကြားမိပါတယ်ဒါတော့ပစ္စည်းပစ္စည်းကလုံလုံလောက်လောက်မရှိလို့စာအုပ်စာရန်ပြည်ပဝဝမရှိလို့လုပ်လို့မရတော့ဘူးလားဒီအကန့်အသတ်တွေရှိတဲ့ဘောင်တွေကနေပြီးတော့ဘယ်လိုလုပ်လို့ခြံလို့ရမလဲဆိုတာလည်းပဲကျွန်တော်တို့ဆွေးနွေးကြည့်ကြပါတယ်ခင်ဗျကွန်မင်းစင်အဲ့ဒီပုံမှာရောဘယ်လိုများအကြံဉာဏ်များရှိပါသလဲ
ခဏဦးခမောင်ကြီးပြောသွားတယ်ထင်ပါပါလေဒီကျွန်တော်ဆန်ကောင်းနမူနာကောင်းပေါ့ဟလာဒီလိုအဲ့ဒါလည်းအရေးအမှန်တန်ကြီးပါတယ်ကျွန်တော်တို့ဒီလွတ်လပ်ရေးခေတ်တုန်းကဆိုရင်လည်းဟလာလူလူဦးလာလို့ပုံကွန်မြူနီရှိပါတယ်လားကြီးပွားရေးအသင်းတွေပါရေးထောင်ပြီးတော့လူငယ်တွေကိုအများကြီးမွေးထုတ်ပေးခဲ့နိုင်တယ်ဟလာအားကစားတို့ဟလာဒီအနုပညာတို့စာပေတို့အဲ့လိုမျိုးကိစ္စတွေမှာပါဟလာလူလူဦးလာရဲ့ဒီမွေးထုတ်ပေးခဲ့တဲ့လူငယ်တွေကအခုချိန်ထိကျွန်တော်တို့လေးစားနေရတဲ့ပုံကွန်ကြီးဖြစ်ပါတယ်ဆိုတော့ဟိုဘုကြောင့်ဆန်တဲ့လူပုံကွန်မျိုးကနိုင်ငံရေးကိုလုပ်နေတဲ့အချိန်မှာပဲတစ်ဖက်ကလည်းဆရာကြီးဦးရာဇတ်တို့ဟလာလူလူဦးလာတို့လိုပုံကွန်မျိုးတွေကဟလာလူငယ်တွေရဲ့စိတ်ဓာတ်ဆန္ဒအင်အားတွေကိုစူးစီးပေးပြီးတော့ဟိုဒီနိုင်ငံရေးဆိုတာမျိုးကဟိုချက်ချင်းကြီးဂျုံနေတိုင်းကနေကောက်လို့လို့ရတာမဟုတ်ပါဘူးသူကအင်းပေါင်းများစွာအချင်းယူပြီးတော့လူငယ်တွေရဲ့လာဒီအမှန်တရားမြင်လို့ရတဲ့စိတ်ကိုလာပြုစုပြောထောင်ပြီးတော့ချင်းချင်းမှာဟိုယုံကြည်ချက်ဖြစ်လာမှသာလင်းဒါကပူထိရောက်တယ်လို့ကျွန်တော်ခုနလည်းပြောခဲ့ပါတယ်ဒါပေမဲ့ကျွန်တော်ကတော့ဘာကိုပူပြီးတော့ဟိုညှိုးညံလဲဆိုတော့လူတွေဟာလူငယ်တွေဟာလာကိုယုံကြည်တာကိုဝါသနာပါတာကိုလို့ကိုယုံကြည်ရလားစာပဲဖတ်ဖတ်အားကစားပဲလို့လို့အမှုပညာပဲလို့လို့သတင်းတောက်ပဲလို့လို့လို့ကိုယုံကြည်တာကိုဝါသနာပါတာကိုလှုပ်ရင်းနဲ့ကိုယုံကြည်တဲ့စိတ်တွေတိုးလာမယ်ကိုလေးစားတဲ့စိတ်တွေတိုးလာမယ်တနည်းအားဖြင့်အတ္တကာရဝပေါ့ကိုလေးစားတဲ့လူဟာဟလာသူများကကိုယ့်ကိုလာပြီးဥချွင်းလက်မခံပါဘူးကိုလေးစားတဲ့ကိုတာဝန်ယူတက်လာတဲ့အခါမှာတစ်ချိန်ချိန်မှာဒီစနစ်ကမတရားဘူးဆိုရင်အဲ့စနစ်ကအသားအစီးတွေကိုထိတိုက်တွေ့ရတာပဲအဲ့လိုထိတိုက်တွေ့တဲ့အခါမှာလူငယ်တွေမှာသုံးဖြတ်စရာဖြစ်လာတယ်။ငါရှေ့စမနာဒါမှမဟုတ်ငါဒူးထောက်ပြီးအဆုံးပေးလိုက်မလား။အဲ့အဲ့ဒီနေရာမှာလူငယ်စိတ်လူငယ်သဘာဝနဲ့ဆိုလို့ရှိရင်လူငယ်တွေကများသောအားဖြင့်ပြန်ပြီးကုကန်တာပြန်ပြီးတုံ့ပြန်တာဖြစ်ပါတယ်။အဲ့လိုမဟုတ်ဘဲနဲ့ကိုလေးစားစိတ်ပျောက်သွားပြီလားအတ္တကာရဝပျောက်သွားပြီဆိုရင်ခုနဟီရီအော်တပ်ပါလည်းမရှိတော့ပါဘူး။မဟုတ်တာမမှန်တာကိုလွတ်ဖို့လည်းမရှက်တော့ဘူးမကြောက်တော့ဘူး။အဲ့တော့မြင်နေရဟလာဟိုအလွယ်တကူဖြက်လန်းနဲ့ချမ်းသာတဲ့လူတွေမြင်ငါလည်းအဲ့လိုချမ်းသာခြင်းနဲ့ဖြက်လန်းနဲ့ဟိုမဟုတ်တာလုပ်တဲ့လူတွေ့ရင်ငါလည်းအဲ့လိုလုတ်ချင်တဲ့စိတ်တွေဖြစ်သွားမှာပါ။ဒါကြောင့်မို့ခုနကပြောသလိုလူငယ်တွေကိုယုံကြည်အားကိုကိုလုံနိုင်အောင်အားပေးသလိုပဲအဲ့ဒီလူဖွဲ့စည်းမှဆီလူကြီးတွေကလည်းလူလူဦးလာလိုလူကြီးတွေအများကြီးလိုပါတယ်ဆရာကြီးဦးရာဇက်တို့ချောင်းဆရာမျိုးတွေအများကြီးလိုပါတယ်ဒါမှသာလည်းကျွန်တော်တို့ကလူငယ်တွေကိုဟဲ့လူလာဟိုလောကမှာဒီလိုနေရတယ်ဒီလိုထိုင်ရတယ်ဆိုပြီးဆန်ကောင်းနမူနာကောင်းတွေပြောနိုင်မှာပါခုနကဒီမက်ဆိုရာပြောတော့တယ်ဒီမှာအမှန်အရေးကြီးတဲ့အချက်ချက်ပါပါတယ်လူတွေကတူးချင်းတယောက်ချင်းဆိုအားမကောင်းပါဘူးဒါကြောင့်မို့စုဖွဲ့ပြီးလှုပ်ရပါတယ်ဒါအခုကိုစာဖတ်ဝါသနာပါရဲ့လူကလည်းတယောက်တည်းဖတ်နေမယ်ဆိုရင်ခြံပြင်းသွားနိုင်ပါတယ်တော့ဟိုစုဖွဲ့ပြီးလှုပ်ရမယ်ဒါကြောင့်မို့ဒီပုံမှာဟိုစုဖွဲ့မှုအသင်းအဖွဲ့ဆိုတာဖြစ်လာတာပါဒါတော့တော်ဆန်းစုကြည်လို့ပြောတဲ့ network လို့ပြောရလားကွန်ရက်ဆိုတဲ့ဒီသဘောပါပဲစုဖွဲ့မှုတွေပိုရှိလာမယ်နမူနာကောင်းတွေပိုရှိလာမယ်ဆိုရင်လိုလင်ကြံစနီးလန်းရပါခုနဦးခင်မောင်ကြီးပြောတဲ့အခါမျိုးပါဘယ်ကနေအထောက်အကူပြုစီရမလဲဆိုတော့စုဖွဲ့မှုတွေဖြစ်လာမယ်လှုပ်ချင်စိတ်တွေလည်းရှိလာမယ်ဆိုလို့ရှိရင်ဒါတွေကိုလိုလင်ကြံစနီးလန်းရအလိုလိုရှာနိုင်မှာပါအခုခေတ်မှာမီဒီယာခေတ်ကြီးအင်တာနက်ခေတ်ကြီးပါအရင်ကတက်ကိုပို့ပြီးတော့လွယ်ပါတယ်ကျွန်တော်အမြင်ကတော့ယုံကြည်တာကိုလှုပ်ရင်းနဲ့ပဲပြေထွက်လာမယ်ကိုကြည်ညိုတဲ့စိတ်ကိုလေးစားတဲ့စိတ်ကိုတော့တစ်သက်လေးမှလားတစ်လက်မှနောက်တော့မခံနဲ့အဲ့ဒါဆိုရင်တော့ကျွန်တော်လူဖွဲ့စည်းကောင်းဖို့သာရှိပါတယ်
Okay, Jima, now I have George and Nagaro. The Lunar Jebono, your Lynch at Sura, in the Dango Yejiva, the Jamasui, your Lynch and the bed, Luke in Yellow Shamu, the Bumobiro, Lok Nira Chipale, but he was Rosima, at the Gam, your Lynch Agaro, Jamadu at Dimpy, and I got the Bono, at a democracy in a Luke in Ye, Biro, Dying Galum, you took to a long, a dude guard, Nijans, or Nitai, Nibo Jebono. ဒီမျိုးလင်းကျက်ကကျမတို့အိမ်တန်းကိုအရေးကြီးပါလေအဲ့ဒါကြောင့်အခြားလူငယ်တွေအတွက်လည်းကျမမြင်မှာတော့ဒီလူမျိုးနိုင်ငံရေးမျိုးလင်းကျက်အရှိမဆိုရင်ကိုဦးတီနေတဲ့ဒီပန်းတိုင်းကိုရအောင်ကျမတို့လုပ်နေရင်ကျမတို့လုပ်လို့ရပါတယ်ပြီးတော့နောက်တစ်ခုကကိုနာကိုမင်းစင်ပြောသလိုစံပြန်မှုနာဆိုတာလေအရေးကြီးပါလေပြီးတော့အခွင့်အရေးဆိုတာလည်းအရေးကြီးပါလေကျမတို့တိုင်းပြည်မှာလူငယ်တွေထူးချွန်တဲ့လူငယ်တ တွေ့အင်မတန်ကိုဖွံ့ဖြိုးနိုင်အောင်လုပ်နိုင်မဲ့လူငယ်တွေပါဥပမာဆိုရင်အရင်တော့ကကျွန်တော်တို့ကြည့်ရမယ်ဆိုရင်ပေါ့နော်ဘိုးကျောက်အောင်ဆန်းဖြစ်ဖြစ်ပြီးတော့အခြားခေါင်းဆောင်တွေကျွန်မအဖေဘယ်လိုမှရှာလာပါကိုတိုင်လဲဆိုတော့နိုင်ငံရေးစလုပ်တဲ့အချိန်မှာတို့အသက်ငယ်ငယ်လေးပဲရှိပါတယ်ကျွန်မအဖေဆိုရင်16နှစ်အရွယ်ပဲရှိပါတယ်ဒါမဲ့သူတစ်ဆင့်ပြီးတစ်ဆင့်နောက်ပိုင်းကျတော့သူ့ရဲ့နိုင်ငံရေးဥတည်ချက်ရနိုင်ဖို့အတွက်သူကရည်ရည်ပြီးတော့သူလှုပ်သွားတာဖြစ်ပါတယ်အဲ့လိုမျိုးကျန်တဲ့မူနာတွေကျမတို့ကြည်လိုချင်တဲ့နိုင်ငံရေးဘာနိုင်ကိုလုံယူလို့ရပါတယ်လို့ကျမအားပေးချင်ပါတယ
်ဟုတ်ပါတယ်ခင်ဗျာဒီလူငယ်တွေဟာဒီစာနမူနာကောင်းတွေကိုမြင်ရတွေ့ကြပြီးတဲ့အခါမှာနောက်အတူယူပြီးတော့တိုင်းပြည်အကျိုးပြည်သူလူထုအကျိုးအတွက်ကိုစောင့်ကြည့်ကြတာပဲဖြစ်ပါတယ်နိုင်ငံကောင်းဆောင်တွေကတော်တော်များများကိုကြည့်လို့ရှိရင်လည်းပဲငငယ်ရွယ်ရွယ်နဲ့ပဲတိုင်းပြည်အတွက်ရုန်းကန်လှုပ်ရှားခဲ့ကြလို့ဒီလိုအခြေအနေမျိုးတွေရောက်လာတယ်ဆိုတာမြင်ရမှာပါဒီတော့အခုနပြောခဲ့တဲ့ဒီအချက်လက်တွေပေါ်မှာပဲကဆက်ပြီးတော့ကိုမြင့်နိုင်တို့ကိုမော်လင်းတို့ပြောပါအောင်ခင်ဗျကိုမြင့်နိုင်ပြောမှာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ပြောပါ
မြင့်နိုင်ပါ
ဟုတ်ကဲ
့စောစောတော့ပါနော်ကိုမြင့်စင်တို့ဆိုတာတော့တင်ပြသွားတယ်လို့ပဲကျွန်တော်ဒီဆန်ကောင်းနမူနာကောင်းပေါ့ဥမာတောင်ဆန်းစစ်ကြီးတို့ဘူချောင်းအောင်ဆန်းတို့ဆက်ပြင်းထင်ရှားတဲ့ဟိုလာပုံကူကြီးတွေကိုကျွန်တော်တို့ကဟိုဆန်းနမူနာပြုတင်တယ်လို့ဟာအခုကျွန်တော်တို့စကားဝိုင်းထဲမှာအခုပြောနေတဲ့၄ယောက်ထဲမှာပဲဟလာသာမန်နဲ့ကြည့်မယ်ဆိုလို့ရှိရင်အမကိုမြင့်စင်တို့ဆိုတာတော့ဆိုလို့ရှိရင်သူတို့ဖာတာသူတို့ကြိုးစားကြရတယ်အမသူတို့ရဲ့ပတ်ဝန်းကျင်ကဒီလိုတာမပတ်ဝန်းကျင်မှာကျွန်တော်ဒီမြန်မာနိုင်ငံနဲ့ပတ်ဝန်းကျင်မှာသို့တော့ဒီကနေ့ကိုမြင့်စင်ဘယ်လိုဖြစ်လာလဲမတ်စုကဘယ်လိုဖြစ်လာကြလဲဆိုတော့သူတို့ကဒီပတ်ဝန်းကျင်တွေကနေပြီးတော့သူဘယ်လိုရုံးထွက်မလဲဒီဟာတို့မှာဟိုပေါ့နော်ပျော်လင်းချက်ရှိတယ်ယုံကြည်ချက်ရှိတယ်အဲ့ဒီယုံကြည်ချက်ပျော်လင်းချက်ကိုပဲဒီဇိုင်းမမတ်နဲ့သူတို့ကမိမိကိုမိမိအားကိုးပြီးတော့ဒီအထက်ခဲတွေအသားအဆီးတွေကိုတုံးလှန်မယ်ကျော်လွှားမယ်ဆိုတဲ့စိတ်ပေါ့နော်အထက်ခဲဆိုတာကတော့ကျွန်တော်တို့ဒါလူဘဝတစ်တန်းတစ်ချောင်းမှာကြုံတွေ့ရမှာပဲသို့တော့လူငယ်တွေအနေနဲ့ကဟာမိမိကိုမိမိအားကိုးမယ်မိမိကိုမိမိအားကိုးရဲဆိုတာတို့ဟာဟိုဒီမရှိတဲ့အခြေအနေကနေဘာကိုဖြစ်အောင်လုပ်မယ်ဆိုတော့ဟိုရည်မှန်းချက်တစ်ခုပေါ့နော်ဟုတ်လားဟုတ်လားအင်္ဂလိပ်စာကိုကောင်းဟိုဥပမာအဖြစ်ပေါ့နော်အင်္ဂလိပ်စာကိုကောင်းအောင်သင်မယ်ဟုတ်လားနောက်တစ်ခါဒီကိုအနည်းနာမှရှိတဲ့ခုနပြောသလိုဟာလူကြီးတွေကိုမေးမြန်းမယ်သူတို့စီကဟိုပေါ့ချမ်းချမ်းကောင်းတွေကိုယူမယ်အဲ့လိုနဲ့ဟိုကိုကိုကိုပြုစုပြူထောင်ခြင်းပေါ့နော်ကျွန်တော်ဒီနေ့ဟိုလူငယ်တွေထဲမှာခုနပြောတိုင်းပြည်ကိုပြောင်းလဲခြင်းနဲ့စိတ်လူဖွဲ့စည်းကိုပြောင်းလဲခြင်းနဲ့လူငယ်တွေအများကြီးတွေ့ရတယ်တို့တော့ဥက္ကဗောင်ကြီးပြောခဲ့တယ်လို့ပဲဟလာတို့မှာကဟလာစာအုပ်စာတမ်းတို့မှာနေတယ်ကျန်ကျန်အဖြစ်နေဆိုဒီကနေ့လူမျိုးဆိုရင် internet ဟိုဘုမာပြည်က internet နှေးပြီမဲ့လေ internet ကနေသူစာလို့ရတယ်ဟလာဟို library ဟိုစီမဲ့ဆိုတော့နောက်တစ်ခါဒီပတ်ဝန်းကျင်မှာရှိတဲ့ကိုကိုကိုပြုစုပြူထောင်ပြီးတော့တိုးတက်အောင်လုပ်နိုင်တဲ့စာပေရှိမဲ့လူကြီးတွေရှိမဲ့အဲ့ဒီလူအခြေအနေတွေကိုယ့်ဘဝကိုဖန်တီးပြီးတော့ပြုစုပြူထောင်ရင်တော့ဒီလူငယ်တွေကဒီလာမယ့်ဗမာပြည်ရဲ့အနာဂတ်ကိုပေါ့နော်အောင်အောင်မြင်ဆောင်ရွက်နိုင်မယ့်လူငယ်တွေချင်မယ်လို့ကြုံပါတယ်ခင်ဗျာ
ကျွန်တော်တော့အဓိကပြောချင်တာပေါ့နော်အခုကျွန်တော်တို့ဒီမှာဒီလူငယ်တွေကနိုင်ငံရေးနဲ့ပတ်သက်လို့ဒီနေ့ဗမာပြည်မှာကျွန်တော်တို့အားနည်းတယ်ဆိုပြီးတော့ကျွန်တော်တို့အားစုသတ်မှတ်ကြတဲ့အတိုင်းပါလေကျွန်တော်တို့ဒီဘက်လက်ရှိပေါ့နော်ကျွန်တော်တို့ဒီလူကြီးတွေမှာတောင်းမကင်းဘူးပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့မြန်မာပြည်ရဲ့သမိုင်းအစဉ်အဆက်တစ်ချောင်းမှာလေကျွန်တော်တို့လွတ်လပ်ရေးချိုးဖောက်မှုကာလတစ်ချောင်းမှာဘုကြောင့်ဆန်းတို့ကတွေ့လို့နောက်ပိုင်းကာလတွေမှာကကျွန်တော်တို့လူငယ်တွေဆိုတာကလူကြီးတွေကနောက်ဖြစ်နေရာပေးမှပဲကျွန်တော်တို့ကဟိုအထက်ကိုတက်နိုင်တဲ့သဘောမျိုးနောက်တစ်ခုကလည်းလူကြီးတွေကလည်းအထက်ကြီးပြီးကိုယ်ကရှေ့ရနေပြီးငါးပြီးငါးတက်ဆိုတဲ့ပုံစံမျိုးနဲ့လူငယ်တွေကိုလက်တို့လက်တောင်ခိုင်းတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ကဒီလိုမျိုးခိုင်းချံခဲ့ရတဲ့အခါကျတော့တချို့ဒီလုပ်ငန်းတွေမှာလူငယ်တွေရဲ့ဒီဘက်ကတော့ကျွန်တော်တို့ဒီစိတ်သက်ပိုင်းဆက်ရမှာကျွန်တော်တို့ ဟိုအားပေးမှုကအားနည်းတဲ့ခါကျတော့ဒီလုံချက်ခံရေးစိတ်တွေအားကုန်ခံရတာဒါတွေကလည်းတချို့နေရာတွေမှာဒါကျွန်တော်တို့လူကြီးတွေအပြစ်မကြေဘူးနောက်တစ်ခုကလည်းကျွန်တော်ဒီအမေရိကန်တို့ဒီအနောက်ဥရောပနိုင်ငံတွေမှာဆိုလို့ရှိရင်ကျွန်တော်တို့ဒီလူငယ်တွေကိုကျွန်တော်တို့နေရာပေးတဲ့နေရာတွေမှာကျွန်တော်တို့ကဒီနိုင်ငံရေးကိစ္စမျိုးတွေမှာဟုတ်ဆိုရေးလို့ကျွန်တော်တို့ဒီမျိုးတော်ဝင်လို့ဟိုလာဒီကျ อันนั้นจะต้องตัวช่วยได้ที่นั่นสิ่งที่พิลล่ะแล้วไอ้เราจะรู้ว่าไอ้เราลุงเงี้ยที่ช่วยได้ที่นั่นสิ่งที่เราจะรู้ว่าแล้วเราเนี่ยคุยกันไอ้ก็ลุงเงี้ยที่สุราษฎร์จะรู้ว่าที่เช่นกันมาจะรู้ว่าที่ลุงเงี้ยที่มาดูว่าเชื่อสิ่งนั้นตรงนี้อะไรที่ลุงเงี้ยที่ดูว่าเชื่อกูทั่วไปอะไรก็มาอะไรที่นั่นไงโอ้โหยี่ที่นั่นไงยี่กิจการที่มาลุงเงี้ยที่อะไรดูจีเรียทั้งช่วงอ๋อมาเป็นสิ่งที่เนี่ยสุราอยู่สามโมงเลยตาย ပြန်နိုင်ငံလူငယ်ရေးလူငယ်တိုင်းတွေဒီနိုင်ငံရေးဝင်လာတဲ့လူတွေမှာများသောအားဖြင့်ကျွန်တော်တို့ဒီအဲ့နိုင်ငံရေးမှာနာမည်ရှိတဲ့လူတွေအစင်လာရှိတဲ့လူတွေသားသမီးတွေအားပဲကျွန်တော်တို့နေရာရပြီးတော့ကျွန်တဲ့လူငယ်တွေကမခင်မရှားဖြစ်နေတဲ့အဖြစ်မျိုးတွေကလည်းဒါတွေကလည်းကျွန်တော်တို့ဒီကျွန်တော်တို့ဘာမှမပြောလဲအခုကျွန်တော်တို့တော်တော်များများကိုရှိတဲ့အခါကျတော့ဒါမျိုးလေးတွေကလည်းပြင်းစင်တယ်အဓိကတော့ဒီလူငယ်တွေပြုစုပြောထားလဲဆိုတဲ့နေရာမှာလူကြီးတွေကအဓိကတာဝန်ကျင်းသလိုတာဝန်ရှိသလိုတာဝန်လည်းယူရမယ်နောက်တစ်ခုကဒီလူကြီးတွေကလူငယ်တွေပေါ်မှာအဓိကတော့ထိန်းချုပ်မှုအထက်ကိုကျွန်တော်တို့ဒီထိန်းချောင်းပေးတဲ့ guidance လုပ်ပေးတဲ့အနေအထားမျိုးကိုဥတည်ပေးလိုက်မယ်ဆိုလို့ရှိရင်တော့လူငယ်တွေရဲ့စိတ်ဝင်စားမှုနဲ့လူငယ်တွေရဲ့ဆုံးဖြတ်တက်ကြွမှုတွေကပို့ပြီးတော့အားကောင်းလာမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီတော့လူငယ်တွေအနေနဲ့ကတိုင်းပြည်ကောင်းရာကောင်းကျိုးပြည်သူအကျိုးအတွက်ကိုတကယ်လမ်းလုပ်မယ်ဆိုလို့ရှိရင်အကြောက်တရားကိုတစ်ဖက်ကချိုးနှိမ်ထားဖို့လည်းလိုပါလိမ့်မယ်။ရှေ့ဆောင်လမ်းပြလုပ်ခဲ့ကြတဲ့ခေါင်းဆောင်တွေထဲမှာတော့အခုတချို့လည်းပဲအချင်းဆောင်တွေထဲမှာထောင်ဒဏ်တွေကြခံနေရတာတွေလည်းရှိပါတယ်။လူငယ်တွေဟာအနေနဲ့ရှိမှန်းသိပေမဲ့လို့ပြည်သူအကျိုးကိုဆောင်ကျင်းပေးခြင်းနဲ့မဟုတ်မခံစိတ်ဓာတ်နဲ့စန္ဒနဲ့သူတို့ချိုးပန်းပေးခဲ့ကြရင်ဒီလိုအပြစ်ဒဏ်တွေခံရတာမှန်ပါတယ်ဒါပေမဲ့လို့သူတို့အဲ့လိုလုပ်ခဲ့တဲ့အတွက်ကြောင့်စစ်ဆေးရဲ့မတရားဖိနှိပ်မှုတွေကိုကဘာကပုံမသိရှိလာပြီးဒီမိုကရေစီဖော်ဆောင်ရေးအတွက်ဖိအားပေးမှုတွေလည်းပဲပုံမပေါ်ထွက်လာတယ်ဆိုရင်မှားမယ်မဟုတ်ပါဘူးဒီတော့ဒီလူငယ်တွေအနေနဲ့ပြည်သူအကျိုးအတွက်ကိုဘာတွေပဲလို့ဆက်လက်ပြီးတော့လုတ်သွားတဲ့နယ်ဆိုတာလေးကိုအကြံပေးတဲ့အနေနဲ့ညီကောင်းကျုံမှတ်ချက်ကလေးပြောနေကြပါလားခင်ဗျကိုမင်းစင်စပြီးတော့ပြောပါလား
ကျွန်တော်တခုပေါ့လေနိုင်ငံရေးလုပ်နေတဲ့လူငယ်တွေကနိုင်ငံရေးလုပ်ချင်စိတ်ရှိတဲ့လူငယ်တွေကတခုတော့ပြောချင်တာကတော့ဒီနိုင်ငံရေးကိုလုပ်တဲ့အခါမှာဂိုင်းကနာစိတ်နဲ့မလုပ်မိဘူးကျွန်တော်အဲ့ဒါတော့အထူးပြောချင်ပါတယ်ပုဂ္ဂိုလ်ဆွေးနဲ့တော့လကောင်းဂိုင်းကနာစိတ်နဲ့တော့လကောင်းမလုပ်မိဘူးပြောချင်ပါတယ်ဒီနေရာမှာသူပြောရတာကဟိုလူငယ်တွေကပင်ကိုအဖြစ်ဟိုယူသားပါတယ်ဟလာပင်ကိုအဖြစ်လည်းအနေနာခံချင်ပါတယ်ဥပမာကျွန်တော်သဘောအချဆုံးကတော့ဒီ88 90ကျောင်းသားများပါဒါကျွန်တော်တို့ဒီကိုမင်းကိုနိုင်တို့ကိုမင်းစင်ရတို့ကိုထေးကျွဲတို့ဟလာကိုကိုကြီးတို့ပေါ့လေဒီလိုပုံကိုယ်တွေကိုကြည့်မယ်ဆိုရင်ဟို88တုံးကဆိုရင်တော့ဟလာဘကတာတို့မကတာတို့အတူတူပေါ့လေမကိုဒီမတူကွဲပြားခြားနားပြီးလှုပ်ခဲကြတာရှိပါတယ်ဒါပေမဲ့နောက်နောက်တိုင်းပြည်တို့လိုဝဲလာတဲ့အခါမှာအလုံးကအတိတ်ကကွဲခဲ့တာတွေမတူခဲ့တာတွေကိုလုံးမေ့ဖြောက်ပြီးတော့ဟလာအလုံးလက်တွဲပြီးလှုပ်ခဲကြတဲ့အကြောင်းမျိုး88မျိုးဆက်ကျောင်းသားများဆိုပြီးတော့ဟလာတို့ဥဆောင်ခဲ့ရဆိုရင်အလုံးအထင်ရှားပါပဲအခုတို့တွေကိုလုံးကထောင်ကြီးဈာကြီးစနေကြတယ်ကျွန်တော်ပြောချင်တာကဒီဂိုင်းကနာစိတ်နဲ့မလုံနဲ့ဆိုတာဟာဒီနိုင်ငံရေးဂိုင်းကနာစိတ်တယ်မဟုတ်ပါဘူးတိုင်းရင်းသားကိစ္စမှာလည်းတိုင်းရင်းသားနဲ့ဗမာတိုင်းရင်းသားအချင်းချင်းကျွန်တော်တို့ဟာဒီတိုင်းရင်းလက်ချက်တွေကိုကုစားစရာအများကြီးရှိပါတယ်ဆိုတော့အတိတ်ကချိတ်ခဲ့တာတွေအကုန်လုံးကိုခွာခြားပြီးတော့တနက်ပြင်းမေးဖြောက်ပြီးတော့ကျွန်တော်တို့လူငယ်တွေဟလာနင့်နေတဲ့တွေအားလုံးဒီနည်းနဲ့လောက်ချမယ်တက်ဖို့တောင်နားလည်မှုပေးချမယ်ဆိုရင်နိုင်ငံရေးအနာဂတ်တွေကောင်းပါတယ်အဲ့လိုမဟုတ်ဘဲနဲ့လူငယ်တွေကလူကြီးတွေရဲ့အမွေအစိုးတွေကိုဆက်လက်ခံပြီးတော့ဂိုင်းကနာစိတ်ဟလာလူမျိုးစွဲစိတ်တွေဘာသာစွဲစိတ်တွေနဲ့လုပ်မယ်ဆိုရင်တိုင်းပြည်အလားအလာသိကောင်းမှာမဟုတ်ဘူးလို့ကျွန်တော်သုံးသပ်ပါတယ
်ဟုတ်ကဲ့မှတ်ဆိုရကောင်ခင်ဗျမြန်မာလူငယ်တွေအတွက်ကိုဘယ်လိုများမှာကြချင်ပါလဲ
ဟုတ်ကဲ့ကျွန်မနောက်ဆုံးပြောချင်တာကတော့ဒီပါမှာရောက်ရှိနေတဲ့မြန်မာလူငယ်တွေအများကြီးရှိပါတယ်ပြီးတော့တိုင်းရင်းသားလူမျိုးပေါင်းစုံဖြစ်ပါတယ်အဲ့ဒါကြောင့်ပြည်တွင်းထဲမှာရှိနေတဲ့လူငယ်တွေနဲ့ပြည်ပမှာရောက်ရှိနေတဲ့လူငယ်တွေကျမတို့ဆက်လက်ပြီးတော့ဒီထက်ပိုပြီးတော့ဆက်သွင်းမှုတွေကောင်းလာအောင်ကျမတို့ဆက်လက်ပြီးတော့နိုင်ငံအကျိုးတက်ပေါ့နော်ကျမတို့တူတူကလူမျိုးမရွေးပါသားမရွေးတူတူဆက်လက်လုပ်ကြဖို့ပေါ့နော်ကျမတိုက်တွန်းချင်ပါတယ်ကျမအမြင်မှာတော့ကျမတို့ပြည်ပမှာရောက်ရှိနေတဲ့လူငယ်တွေကတော့အများအပြားဒီလိုမျိုးရေဒီယိုနဲ့ပေါ့နော် RFA PP DVD PP DBC VOA နဲ့ပဲကျမတို့ကပြောကြားပြီးတော့ပြည်တွင်းထဲမှာရှိတဲ့လူတွေကြတော့တို့နေလာတော့ရှိတယ်ပေါ့နော်ဒါပေမဲ့ဒီမှာကြတော့ကျမတို့ပြောလို့မရဘူးပေါ့နော်ဘယ်နည်းဖြစ်ဖြစ်ပေါ့နော်ကျမတို့ဆက်သွဲနိုင်မယ်ဆိုရင်ဆက်သွဲကြဖို့ကျမဖိတ်ခေါ်ပါတယ်
Okay. Ero di lungeri unia be lujiri nene lungeri unia be ba lu pioga da kumon ni ok mia ni gongjo nene mima lungeri de ba mia chanya be jamale.
Okay ba. Chono lo di lungeri suwa ga lo ba lo chono lo chanyi anaga chit lo chanyi lashi ni ta de lungeri ba le mudi ni ba le. Eido lungeri ni ne chono lo ko ye yezu tu de au ko ku chu sa de lo chono lo she ba ma di tu de lujiri ye chono lo hala.
ที่เช่าหมู่นี้ดีกว่ามาเลยจนเราหาก็ก็ร้านอยู่นี่ดีกว่าเนาะร้านนี้ดีเลยลุงเงี้ยนี่เนี่ยจนเราอาจารย์เราเก่งเก่งชิ้นเงี้ยไม่เพียบดีหรอก็ยืดตัวเราชูร้านเนี่ยแต่จนเราใจดีเนี่ยเราพอมีตัวเจ้าหมู่ใจดีเนี่ยเราเนี่ยจะเอาเงินหมู่เจ้าหมู่ลุงเงี้ยเดียวอธิการตามวันเช้าวันเลยลูกเนี่ยจนเราตรงได้ใช่ไหมล่ะครับโอเค
จนเราดีกันเราเจ้าเวทลูกเนาะจนเราเนี่ยมาในงานเนี่ยมา
ဟုတ်ဆက်လက်ပြီးတော့လုပ်ဆောင်ကြပါလို့တိုက်တွန်းလိုပါရခင်ဗျာဟုတ်ကဲ့ကျွန်တော်တို့ရထားတဲ့အချိန်ကပြည့်သွားပါပြီခင်ဗျာဒါကြောင့်မလို့ဒီကနေ့စကဝိုင်းကိုဒီမှာပဲပြန်လာပါမယ်အခုအစီအစဉ်မှာပါဝင်ပြီးတော့ဆွေးနွေးပေးခဲ့ကြတဲ့အတွက်အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်ပါကလီတက်ကဆိုကအခုPhD တင်တဲ့ရောင်နေတဲ့ကိုမင်းစဉ်ဒီဂျေနိုင်ငံလန်နာမြို့မှာအခြေစိုက်တဲ့ဘာမကန်ပိန်းယူကေအဖွဲ့ကအစ်မဆိုရဖန်အမေရိကန်ပြည်သူညူအောင်မြို့မှာအခြေစိုက်တဲ့ဘာမတူဒေအင်တာနက်သတင်းမဂ္ဂဇင်းတာဝန်ခံအက်ဒီတာကိုမင်းလှိုင်နဲ့ မြန်မာနိုင်ငံမွေးမြူရေးနဲ့တီမွေးကူတက်ကဆိုကနီးပြဟောင်းကိုမမောင်လွင်တို့ကိုကျေးဇူးအထူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပါရစေခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာတော်တာရှင်
ပေါင်းလဲကိုစိတ်နှပြချမ်းမှချွမ်းနှောင်းမှုကြပါစေ